This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ22ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာကိုကျန်အစပြီး2024ခုနှစ်အောက်တိုဘာလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရေးသတင်းကတော့မြန်မာနိုင်ငံမှာနေရဲဆုံးခွာသူ 3.4 သန်းကျော်ရှိနေပြီးလူငယ်ပေါင်းများစွာအိမ်နီးချင်းနိုင်ငံများနဲ့နိုင်ငံတွင်တောတောင်များရှိလွတ်မြောက်ရာဒေသများသို့ထွက်ပြေးတင်းရှောင်နေရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။89ကြိမ်မြောက်ကုလသမဂ္ဂထရီညီလာခံဒုတိယကော်မတီရဲ့ဘာသာရပ်အစည်းအဝေး20ခါခွေးအောက်ရှိနိုင်ငံတကာရွှေ့ပြောင်းနေထိုင်မှုနဲ့ဒုတိယကော်မတီဖွံ့ဖြိုးတိုးတက်ရေးဆိုင်ရာထွေထွေဆွေးနွေးမှုမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်ပတ်ကြီးဦးကျော်မိုးထွန်းကအခုလိုပဲထုတ်ဖော်ပြောဆိုခဲ့ပါလေ။မတရားစစ်အာဏာသိမ်းယူရန်ကြိုးပမ်းခဲ့ခြင်းနဲ့စစ်ကောင်စီရဲ့ရက်စက်တဲ့လှုပ်ရများဟာရွှေ့ပြောင်းသူများဖြစ်ပေါ်စေရန်အဓိကချက်များဖြစ်ခြင်းစစ်အုပ်စုမှတော်လိုင်းအင်အားစုများကိုဖိနှိပ်ရန်နိုင်ငံအဝန်းရှိပြည်သူတရက်လုံးအားဆော့ဆုပ်ဖွဲ့ကောင်းတဲ့အကြမ်းဖက်လှုပ်ရများကိုကြေကြေပြန့်ပြန့်လှုပ်ဆောင်ခဲ့ခြင်း၊ငွေကြေးဖုံးပွားမှု၊လောဘကကြာဆင်းမှုနဲ့အရွယ်ရောက်ပြီးသူအလုံးလက်မဲ့များပြားလာမှုနဲ့စင်ရဲမွဲတင်မှုမြင့်တက်လာခြင်းအတင်းအာရမစစ်မှုထန်ခိုင်းစေခြင်းများကြောင့်တိုင်းပြည်ရဲ့လူငယ်ပေါင်းများစွာဟာအိမ်နီးချင်းနိုင်ငံများနဲ့နိုင်ငံတွင်တောတောင်များရှိလွတ်မြောက်ရာဒေသများသို့ထွက်ပြေးတင်းရှောင်နေရခြင်းပြည်သူများအပေါ်စစ်တပ်ရဲ့လေကြောင်းမှဘုံးကျဲတိုက်ခိုက်ခြင်းညှဉ်းပန်းနှိပ်စက်ခြင်းအကြမ်းဖက်မှုများပြုလုပ်ခြင်းများအပြင်စီးပွားရေးဆုတ်ယုတ်မှုစစ်မှုထန်ခိုင်းစေမှုနဲ့နိုင်ငံရေးမတည်ငြိမ်မှုများကရွှေ့ပြောင်းသူများအများပြားဖြစ်ပေါ်စေခဲ့ကြောင်းမြန်မာနိုင်ငံမှာနေရဆွန့်ခွာသူ 3.4 သန်းကျော်ရှိနေကြောင်းတမ်မတ်ကြီးကပြောပါတယ်မတရားစစ်အာဏာသိမ်းယူရန်ကြိုးပမ်းခဲ့ခြင်းနဲ့စစ်ကောင်စီရဲ့ရက်စက်တဲ့လှုပ်ရများဟာရွှေ့ပြောင်းသူများဖြစ်ပေါ်စေရန်အဓိကချက်များဖြစ်ကာနိုင်ငံတကာအသိုင်းအဝန်းအနေနဲ့အမျိုးသားညီညွတ်ရေးဆိုရာတိုင်းရင်းသားတော်လှန်ရေးဖွဲ့များအရက်ဘတ်ဖွဲ့စည်းများနဲ့ပူးပေါင်းဆောင်မှုအပါအဝင်ထိရောက်ပြီးညှိနှိုင်းဆောင်မှုရှိတဲ့အရေးယူဆောင်မှုများကိုအစောတည်းရင်လှုပ်ဆောင်ပေးရန်လိုအပ်ကြောင်းတမ်မတ်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာအခုတခါပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြည်သူလူထုနဲ့တွေ့ဆုံတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြည်သူလူထုနဲ့တွေ့ဆုံခဲ့တယ်လို့အော်တိုဘလ22ရက်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကသတင်းထုတ်ပြန်ပါတယ်။ပြည်သူ့ဆက်ဆံရေးနဲ့စီရင်ရေးဌာနမှပြုလုပ်ခဲ့တဲ့ပြည်သူနှစ်တွေ့ဆုံပွဲမှတ်တမ်းပုံရိပ်များလို့လူထုတွေ့ဆုံပွဲကိုဖော်ပြပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များအနေနဲ့ပြည်သူများကိုမိဘသဖွယ်ပြုမှုဆက်ဆံရန်ကာကွယ်ဝန်ကြီးဌာနကလည်းကြေညာများထုတ်ပြန်ထားပါတယ်ခင်ဗျာ။ခုဆက်လက်ပြီး KNU KNLA ဘူဌာနချုပ်တေဘေးထစကန်ကိုအချမ်းဘက်စစ်ကောင်စီကကာမီကာဇက်ဒရုန်းအကြီးများနဲ့ဒီကနေ့မနက်ဘုံကျဲတိုက်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ KNU KNLA ဘူဌာနချုပ်တေဘေးထစကန်ကိုအချမ်းဘက်စစ်ကောင်စီကကာမီကာဇက်ဒရုန်းအကြီးများနဲ့ဒီကနေ့မနက်မှာဘုံကျဲတိုက်ခိုက်ခဲ့တယ်လို့သတင်းရရှိပါတယ်။ဒီကနေ့မနက်စေတားကြီး KNU ဌာနချုပ်နေရာကိုစစ်ကောင်စီဘက်ကကာမီကာဇက်၄စင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ရတယ်လို့တော်လိုင်းအင်အားစုထောက်ပို့တူးကလည်းဆိုထားပါတယ်။ထိခိုက်ပျက်စီးမှုအများပြားမရှိပေမဲ့လည်းလုံခြုံရေးအရရုံးလေပတ်မှုနဲ့ကြောင်းများယာယီရဆိုင်လိုက်တယ်လို့သိရပါဗျ။လက်တလုံးမှာတော့ပြည်သူတူထိခိုက်ပြီးအသက်အန္တရာယ်စိုးရင်ရကအဆောက်အဦတချို့ပျက်စီးခဲ့ရပါလိမ့်ခင်ဗျာ။အခုတခါတဝဲချင်းတောင်မှနိုင်ငံရေးအကျဉ်းသားတူကြဆုံးက2024ခုနှစ်အတွင်းစေဝါဆောင်ရှောက်မှုမလုံလောက်၍ကြဆုံးသူ15ဦးထိရှိလာတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ တဝဲချင်းတော်မှနိုင်ငံရေးကျင်းသားတူကြာဆုံးက2024ခုနှစ်အတွင်းစေဝါဆောင်ရှောက်မှုမလုံလောက်လို့ကြာဆုံးသူ15ဦးထိရှိလာတယ်လို့သိရပါတယ်။တဝဲချင်းတော်မှပုံမှန်50ညနဲ့ပုံမှန်52တို့နဲ့မရယာဖန်းစီခံထားရတဲ့အသက်62နှစ်ရွယ်နိုင်ငံရေးကျင်းသားဦးရဲအောင်ခေါ်ကိုချင်းအဘဦးစိန်လင်းဟာအော်တိုဘားလ19ရက်နေ့မှာတဝဲဆေးရုံမှာကြာဆုံးခဲ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကဖော်ပြပါတယ်။အချင်းတော်တွင်ဖန်းစီခံထားရစဉ်စက်တင်ဘာလ29ရက်နေ့မှာလေးဖြတ်သွားတဲ့အတွက်ထောင်တွင်းဆရာဝန်အင်အားလောင်းခမှုမရှိတဲ့အတွက်ထောင်ပြမောက်ကိုပို့ဆောင်ကုသမှုခံယူခဲ့ရပြီးအဆိုပါလေဖြက်ယောဂဝေဒနာကိုကုသမှုခံယူနေချိန်မှာကြာဆုံးသွားကြောင်းကနဦးသိရှိထားပါတယ်။ကြာဆုံးရတဲ့အချိန်ဤအသေးစိတ်ကိုမြန်မာနိုင်ငံဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM မှအတည်ပြုနိုင်ရေးစူးစမ်းလျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ခုဆက်လက်ပြီးအဆိုတော်ကြားပေါက်ရဲ့ပကြီကားလေးလံအလူငွေမှငွေကျပ်165သိန်းတိတိကိုစစ်တောင်းမြန်ဝမ်းအရှိ PDF စုံမှုနယ်မြေများရှိရေပေးသိမ်းပြည်သူများအားထောက်ပံ့ပေးရတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အဆိုတော်ကြားပေါက်ရဲ့ပကြီကားလေးလံအလူမှောက်ငွေကျပ်165သိန်းတိတိကိုစစ်တောင်းမြန်ဝမ်းအရှိ PDF စုံမှုနယ်မြေများရှိရေပေးသိမ်းပြည်သူများအားထောက်ပံ့ပေးရခဲ့တယ်လို့အော်တိုဘားလ22ရက်နေ့မှာနေပြည်တော် PDF ကတရားဝင်အသိပေးဖော်ပြပါတယ်။ကြားပေါက်ရဲ့ပကြီကားလေးလံအလူငွေမှငွေကျပ်165သိန်းတိတိကိုစစ်တောင်းမြန်ဝမ်းအရှိ PDF စုံမှုနယ်မြေများရှိရေပေးသိမ်းပြည်သူများအားတိုင်းတောင်းလင်း9000ကျပ်နှုန်းနဲ့၎င်းအိမ်လုံးလိုက်မျောပါပျောက်ဆုံးသူများအတွက်ကျပ်4သိန်းနှုန်းနဲ့၎င်းစုစုပေါင်းအိမ်တော်စု200နီးပါးအားနေပြည်တော် PDF ရဲဘော်တွေကတိုင်းတက်ဆင်းတောရောင်လှူဒန်းခဲ့တယ်လို့ဖော်ပြပါတယ်။မြို့သားညီညွတ်ရေးအစိုးရကလည်းရေပေးသိမ်းပြည်သူတန်းတဲ့ချီကိုထောက်ပံ့မှုများအချိန်မီလှုပ်ဆောင်နိုင်ခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုRadio NUG သတင်းတောင်မင်းစီဟန်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
Radio NUG မှဆက်လက်အံလွှင့်ပေးနေပါတယ်စည်ရေးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ်Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာပထမဆုံးသတင်းအနေဖြင့်အယူအဆမတူဝါဒမတူလို့ထောင်သိမ်းအကျဉ်းချခံရတဲ့လူဦးရေဟာ88ထပ်တောင်ပိုများနေပြီးအပြစ်မဲ့တဲ့လူတွေအကျဉ်းထောင်ထဲဆုံးရှုံးခဲ့ရတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အယူအဆမတူဝါဒမတူလို့ထောင်သိမ်းအကျဉ်းချခံရတဲ့လူဦးရေဟာ88ထပ်တောင်ပိုများနေပြီးပြင်းမဲ့တဲ့လူတွေအကျဉ်းထောင်နဲ့ဆုံးရှုံးခဲ့ရတယ်လို့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ကဆိုပါတယ်။အော်တိုဘာလအတွင်းအမေရိကန်ဘော့စတွန်မြို့လူမှုတွေ့ဆုံပွဲမှာဆက်သွယ်ရေးသတင်းချက်လက်နှင့်ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ကဆိုပါတယ်။ဆရာဇော်မြင့်မောင်ရဲ့ဇာပနာကိုဝမ်းနည်းစွာကြားလိုက်ရတယ်။ထောင်ထဲမှာနှစ်ပေါင်းများစွာအကျဉ်းချခံခဲ့ရတဲ့တွန်လင်းရေးသမားတယောက်နိုင်ငံရေးသမားတယောက်အင်မတန်မကိုတန်ဖိုးရှိတဲ့နိုင်ငံရေးသမားကိုကျွန်တော်တို့ဆုံးရှုံးလိုက်ရတယ်။လက်ရှိအကျဉ်းထောင်ထဲမှာအခြားသောနိုင်ငံရေးခေါင်းဆောင်တွေဒေါ်အောင်ဆန်းစုကြည်အပါအဝင်အများကြီးရှိသေးတယ်။အယူအဆမတူလို့ဝါဒမတူလို့ထောင်ချတာဟာ88ထပ်တောင်ပိုများတယ်။လူဦးရေထောင်ထဲချီကိုပေါ့ထောင်ထဲမှာချုပ်နှောင်ထားတယ်။အပြစ်မဲ့တဲ့လူတွေထောင်ထဲမှာဆုံးရှုံးခဲ့ရတယ်လို့ဝန်ကြီးကဆိုပါတယ်။AAPP ရဲ့စည်ရင်းအချက်လက်များအရမတရားအာဏာလုမှုဖြစ်စဉ်နှင့်ဆက်ဆက်၍ဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,563 ဦးရှိပြီးထို့အထက်မှ 21,020 ဦးမှာထိမ့်သိမ်းခံနေရဆဲဖြစ်ကာထိမ့်သိမ်းခံနေရသူများအနက်မှ 9,483 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တော်လင်းအင်အားစုဘက်မှမြေပြင်ကျောင်းတွေကိုဆေးကျောင်းများဖွင့်လှစ်တင် जा ပေးနိုင်တဲ့အထိရောက်ရှိနေကြောင်းနိုင်ငံတကာကိုအသိပညာပေးခဲ့တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တော်လင်းအင်အားစုဘက်မှမြေပြင်ကျောင်းတွေကိုဆေးကျောင်းများဖွင့်လှစ်တင် जा ပေးနိုင်တဲ့အထိရောက်ရှိနေကြောင်းနိုင်ငံတကာကိုအသိပညာပေးခဲ့တယ်လို့ပညာရေးဒုဝန်ကြီးဒေါက်တာဆိုင်းခိုင်မျိုးထွန်းကဆိုပါတယ်။ကြာကာလယာယီကောင်စီစီတက္ကသိုလ်မန္တလေးတဆယ်မြင်းဆောင်2024အတန်းမောင်မဲတစ်လွင်ကျိုးစုပွဲအခမ်းအနားမှာပညာရေးဒုဝန်ကြီးဒေါက်တာဆိုင်းခိုင်မျိုးထွန်းကဆိုပါတယ်ကျွန်တော်တို့လည်းနိုင်ငံတကာနဲ့ထိတွေ့တဲ့အချိန်မှာတင် जा ရေးပညာရေးဘာသာရပ်တွေအများကြီးရှိတယ်အဲ့ဒီထဲကမှထူးခြားစွာနဲ့ဆေးကျောင်းတွေမြေပြင်ဖွင့်နေတယ်ဂုံယူစရာကောင်းလောက်အောင်ဖွင့်နေကြတယ်လို့ပြောတဲ့အခါသူတို့အံ့ဩကြပါတယ်ကျွန်တော်တို့အစင်းမြင့်ပညာကဏ္ဍမှာကျောင်းပြန်ဖွင့်တော့ကျောင်းပေါင်း20လောက်ကပုံမှန်အတန်းတွေပြန်ဖွင့်လက်ခံနေပါတယ်။အဲဒီမှာဆိုရင်စီတက္ကသိုလ်ဤပညာတက္ကသိုလ်ဝိဇ္ဇာသိပ္ပံတက္ကသိုလ်တက်တော်အစရှိသဖြင့်ပြန်ဖွင့်နိုင်ကြပါတယ်။ဒါလည်းအားလုံးရဲ့တက်ညီလက်ညီစူးစမ်းမှုကြောင့်ဖြစ်ပါတယ်လို့ဆိုပါတယ်။ လက်ရှိမှာမြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနဟာဂျာကာလာပညာသင်ကြားရေးအစီအစဉ်ကိုအကောင့်ထဲပေါ်ဆောင်နေပြီးတိုင်းရင်းသားတော်လှန်ရေးအင်အားစုများနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြိုလဲနေပြီလို့ကုလသမဂ္ဂမှာတန်အမတ်ကြီးဦးကျော်မိုးထုံဖွင့်ချတဲ့သတင်းကိုတင်ပြပေးပါမယ်။89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံစတ္ထမကော်မတီ၏အစည်းအဝေးအမှတ်84ပြည်တွင်းနှင့်နိုင်ငံတကာအဆင့်များ၌တရားဥပဒေစိုးမိုးရေးခေါင်းစဉ်ဖြင့်ဆွေးနွေးသည့်ထွေထွေဆွေးနွေးမှုတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထုံကပြောကြားခဲ့ပါသည်။စစ်တပ်သည်ယခုအခါဥပဒေများကိုတရားမျှတမှုအတွက်အသုံးပြုမည့်အစားဖိနှိပ်ရေးကိရိယာဖြင့်အသုံးပြုနေကြောင်းထိုကဲ့သို့သောလောက်ရက်များအတွက်တာဝန်ခံမှုမရှိဥပဒေကိုတရားမျှတစွာအသုံးချခြင်းမရှိနိုင်ငံသားတို့ရပိုင်ခွင့်ရှိမည့်အခြေခံလူ့အခွင့်အရေးများကိုလည်းကာကွယ်မှုမရှိပါကြောင်းမြန်မာနိုင်ငံ၌တရားဥပဒေစိုးမိုးရေးပြိုလဲမှုသည်တရားမျှတသောလူ့အဖွဲ့အစည်းတရက်အတွက်မရှိမဖြစ်လိုအပ်သောဥပဒေရေးရာအကာအကွယ်များမဲ့စေခဲ့ကြောင်းထိုကဲ့သို့ပြိုလဲမှုသည်မြမဥပဒေစံနှုန်းများကိုသာမကပြည်ပဆိုင်ရာဥပဒေ၏အခြေခံမူများကိုပါဆန့်ကျင်နေပါကြောင်းတန်အမတ်ကြီးကပြောပါတယ်ဆေးအုပ်စု၏တရားဥပဒေစိုးမိုးရေးအဖျက်ဆီးမှုကြောင့်မြမနိုင်ငံသည်နိုင်ငံပေါင်းစုံမှခေတ်သစ်ရာဇဝတ်မှုများစိုက်ဘာရာဇဝတ်မှုများအွန်လိုင်းလိမ်လည်မှုများနှင့်မူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုများအတွက်ဘေးကင်းခိုလုံရာနေရာများဖြစ်ပေါ်စေခဲ့ပြီးအွန်လိုင်းအခြေပြုရာဇဝတ်မှုများဖြစ်ပွားမှုလည်းမြင့်တက်လာခဲ့တယ်လို့တန်အမတ်ကြီးကဖွင့်ချပြောဆိုခဲ့ပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်နိုင်ငံတကာရေးယူမှုထဲမှာစစ်ကောင်စီရဲ့ငွေကြေးစည်းစိမ်မှုကိုထိထိရောက်ရောက်ဖျက်တောက်ဖို့လိုအပ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံတကာရေးယူမှုထဲမှာစစ်ကောင်စီရဲ့ငွေကြေးစည်းစိမ်မှုကိုထိထိရောက်ရောက်ဖျက်တောက်ဖို့လိုအပ်တယ်လို့သမရာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောပါတယ်။အော်တိုဘလ19ရက် RFA သတင်းဌာနစကားဝိုင်းမှာသမရာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောကြားခဲ့ပါတယ်။နိုင်ငံတကာအရေးယူမှုထဲမှာစစ်ကောင်စီလေးရင်စီရရှိနေတာကတော့ကျွန်တော်တို့ရဲ့ဒေတာရင်းနိုင်ငံတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာပြသခြင်းဖြစ်ပါတယ်။နောက်စစ်ကောင်စီရဲ့ငွေကြေးစည်းစိမ်မှုကိုထိထိရောက်ရောက်ဖျက်တောက်ဖို့လိုတယ်။သူတို့ကနိုင်ငံတည်ဆောက်ဖို့လုပ်နေတာမဟုတ်ဘူးလူသက်ဖို့လုပ်နေတာစီပွားရေးပိတ်ဆို့မှုတစ်ခုတည်းနဲ့ကတော့ဒီစစ်ကောင်စီပြုတ်ကြမှာမဟုတ်ဘူးပြည်သူတွေရဲ့အားနဲ့အနိုင်ယူမဲ့တော်လှန်ရေးဖြစ်တယ်။ဒါပေမဲ့ဒီပိတ်ဆို့မှုတွေကစစ်ကောင်စီရဲ့တက်တန်းတူအောင်လုပ်တဲ့ကိရိယာတစ်ခုဖြစ်တယ်ဆိုတာပြောချင်ပါတယ်လို့ပြောပါတယ်။အကြမ်းဖက်စစ်ကောင်စီဟာရေနံနဲ့သဘာဝဓာတ်ငွေအပါအဝင်နိုင်ငံပိုင်စီပွားရေးလုပ်ငန်းအများစုကနေစစ်သုံးစေးရရှိကရဲသားများကိုတပ်ဖြတ်လျက်ရှိပါတယ်ခမအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟံမှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်အော်တိုဘားလ23ရက်နေ့တော်မူလေးဝတာခံမှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းမနဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အောင်တောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်အရှိအလယ်ပိုင်းနဲ့ကပလီပင်လယ်ပင်တို့မှာတိမ်ထူထပ်နိုင်ပြီးကြက်ဘင်္ဂလားပင်လယ်အော်မှာတိမ်အသင့်အတင်ဖြစ်ထွားနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အရှိအလယ်ပိုင်းမှာဖြစ်ပေါ်နေတဲ့လီဘီယာနဲ့ယမန်ဟာပုံမှုအားကောင်းလာနိုင်ပြီးမုန်တိုင်းငယ်အဆင့်ကိုရောက်ရှိလာနိုင်ပါတယ်။အဆိုပါမုန်တိုင်းငယ်ဟာအနောက်မြောက်ဘက်အိန္ဒိယကမ်းခြေဘက်ကိုဦးတည်ရွှေ့ရှားနိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်အေရဝတီတိုင်းရန်ကုန်တိုင်းပဲခူးတိုင်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာစိတ်စိတ်ချင်းပြည်နယ်မန္တလေးတိုင်းမကွေးတိုင်းရှမ်းပြည်နယ်ကယင်းပြည်နယ်နဲ့ကယင်းပြည်နယ်တို့မှာနေရာကျကျနေကြံဒေသတွေမှာတော့နေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကိုင်းရွန်းတခြားနယ်ကမ်းလွန်ပင်လယ်ပြင်ဘက်မှာတခါတည်းရန်မိုးသက်လေပြင်းတွေကြာရောက်ပြီးလိုင်းအထင်တင်ကနေလိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြာစဉ်ရေပြင်းမြေပြင်းလေဟာတောင်အရှိတောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။ကြက်မြမပင်လယ်ပြင်မှာတောင်အရှိတောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ရှိနိုင်ပါတယ်ရှင်။
Radio NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တယောဇာခန္ဓာအစီအစဉ်မှာစေပေါင်းတူရေးသားပြီးလွတ်လပ်ຫນွေဥခန်းစားရွတ်ဖတ်ထားတဲ့တောက်ပေါ်တောက်ပူဤတီဘော6အိမ်မတ်လို့အမည်ရတဲ့တယောဇာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
ကျင်စိုးရဲ့ရီဘူဝေကြည့်တွေကိုမခံနိုင်တော့တဲ့ဆုံးအသာခေါင်းငုတ်ညက်လော်ချလိုက်ရတဲ့သူကဘယ်သူမှတော့မဟုတ်မဲလုံးသာဖြစ်ပါတယ်ဟိုစိတ်ဒီစိတ်နဲ့ရေတော့မဟုတ်ပါဘူးဒီရပိုင်းသူ့တူတော်မောင်ပြီးတော့မယ်ကန့်ပြီဆိုပြီးတိတ်ဆချောသွားတာနဲ့ပတ်သက်ပြီးကျင်စိုးတယောက်မဲလုံးပေါ်ဂယုဏတက်နေမိလို့ပါမဲလုံးကကျွန်တော်ရမ်းနှမျောတယ်ဗျာလို့ကြေကွဲတန်တဝက်နဲ့ပြောတော့အေးကွာ ငငယ်ပဲရှိသေးတယ်လို့ပြန်နှင့်သိလိုက်တယ်။မဲလုံးကကျင်စိုးကိုနားမလဲသလိုနဲ့ပြန်ကြည့်ပြီးကျွန်တော်နှမျောတယ်ဆိုတာကသူ့နဲ့အတူသိမ့်မိသွားတဲ့ရေမစေးကြောက်တွေနဲ့ကြောက်စိမ့်လက်ကောက်နှစ်ကွင်းကိုပြောတာ။အဲ့ဒါကျွန်တော်ကိုပေးမလို့ဆိုပြီးသူလှမ်းပြောထားတဲ့ဟာတွေဘပူရလို့ပြန်ပြောလိုက်တယ်။အဲ့ဒါအသာထားပါဦး။ဘပူကဘာကိစ္စနဲ့ဆိုကရီတီမှာမဟာဇနကတို့ဝေတန်ရာဆက်တော်တို့ထည့်ပြောရတာလေ။အခုချိန်ကမဟာစနကလိုဇွဲမလျှော့ကြတာစန္နမူနာယူဖို့ဆိုရင်တူမီကန်ယာကနေမြို့တွေတက်သိမ်းကြတဲ့အထိလက်စွမ်းပြနေတဲ့ PDF လေးတွေကိုပဲအလုံးကမျက်စိတည်းပြင်းမြင်ကြတာနောက်ပြီးတော့ဝေတန်တရားဆိုတာနဲ့တနက်ကအစတင်ကားတွေအမြောက်ထိအလှူကြီးအတန်းကြီးပေးနေတဲ့ဘပုကိုပဲပြင်းမြင်ကြပြီးဟာတလို့ပြောနေကြတာကိုသိရတယ်အင်းမဲလုံးပြောတာမမှားဘူးစက်တိုက်မှားနေတာကငါကိုယ်တိုင်ပဲလို့အသိဝင်မိတဲ့ကျင်စိုးကဒီလိုလောက်ကွာငါမှားတွေကိုမင်းကြိုက်တယ်လို့ထောက်ပြပြီးတော့ဘယ်လိုဖြစ်တင်လဲဆိုပြီးပြောစိတ်ချမင်းစိတ်မကောင်းဖြစ်နေတဲ့အချိန်ဆိုတာငါသိတယ်စူပူကျိမ့်မောင်းတာမဟုတ်ဘူးစိတ်တည်းရှိတဲ့အတိုင်းသာပြောစမှားတာကတော့ဘပူအဖေနဲ့အမေပဲဟာမင်းကကွာမရှိတော့တဲ့ငါကိုမွေးခဲ့တဲ့မိဘတွေကိုတော့ဆွဲမထည့်ပါနဲ့ဒီလိုဘပူရဲ့ကျွန်တော်ပြောချင်တာကမအားလာဆိုပြီးဘပူမိဘတွေနာမည်ပေးခဲ့တာကိုပါအခုတော့ကောင်းကြသေးရလားတနင်္ဂနွေလုံးပတ်စပ်ဖျားမှာမအားလာမွေယိုးမအားလာတရေချိုးဆိုပြီးဖြစ်ကုန်ကြတာတခြားနာမည်ရွေးခဲ့ဖို့ကောင်းတာမဲလုံးပြောတာကဟုတ်နေတော့ကျင်စိုးအသာငြိမ်နားထောင်လိုက်တယ်နာမည်နဲ့ပတ်သက်ပြီးဆက်ပြောရအောင်မယ်ဘပူဟိုယာဒုဒီယာဒုရှောက်ရှောက်ယူနေတာကလည်းအခုဆိုရင်နာမည်ပြောင်းကိုဖြစ်လို့စဝီစွာဖြစ်သွားတဲ့ကျင်စိုးကဆက်နားထောင်နေတယ်။နာဆာကဥက္ကဋ္ဌကာကျုပ်ယာယီတမရဝန်ကြီးချုပ်ဆိုတော့အတူကောက်တလုံးစီနဲ့ဥက္ကာမကြီးဖြစ်သွားရော။ဟိုစိန်ခံသင်းမောကြီးနဲ့ခကြီးသွားဖို့ပဲကြံတော့တယ်။ကျင်စိုးရောင်ရမ်းပြီးလက်နှစ်ဖက်နဲ့သူ့တင်ပါပေါ်ကိုကြပြကြရအုပ်လိုက်တယ်။မဲလုံးကအရှိန်ရပြီးဆက်ပြောတယ်။စကားပလောင်ပလဲလှုပ်ဖို့ကကျွန်တော်လှုပ်ပြ။အဲ့ဒါမျိုးဘပုကလိုက်လိုက်လှုပ်တော့အခုကျတသက်လုံးအပြောခံရပြီလေ။ပြန်စင်းစားကြည့်မဲသွားပြီးတော့ကပြည်သူဆန္ဒအတိုင်းဘာညာလျှောက်ပြောခွက်ခွက်လန်အောင်ရှုံးတော့တမျိုးပြန်ပြောနဲ့ဒီတော့အရင်ကယောဂီဝတ်စုံနဲ့ဓမ္မစကူးဆရာမလေးအခုကျစင်ပေါ်မှာဆက်ကအကွဲနဲ့အားထက်တခြင်းဆိုတာနဲ့ဘာပုဖြစ်ကဘာများကွာလို့လဲအရင်တမျိုးအခုတမျိုးအပြောင်းလဲမြန်လွန်းတာတပြည်လုံးပြောစရာကိုဖြစ်လို့ကဲကဲထားပါတော့ကွာမင်းကလည်းငါအမားတွေပြောဖို့အကွက်ဆောင်နေတယ်လို့ပဲအဲ့ဒါတွေမပြောနဲ့တော့အခုငါမိတ်ကိုငါကြောင်းအုပ်လုပ်ခဲ့တဲ့ဒေါ်စိန်အေးကြောင်းစင်းတွေမှာကိုမနာခံကျင်ကြတော့ပဲအလံဖြူပြလက်နဲ့ချလုပ်နေကြတဲ့ကိစ္စကိုအကြံပြုအောင်မဲလုံးခဏစဉ်းစားပြီးကျင်စိုးကိုပြန်ပြောတယ်ကျွန်တော်တို့တစ်ချိန်လုံးပုံစံတွင်းလာသမျှကတိတ်မတင်ကြဘူးအရာမတင်ဘူးနဲ့တူတယ်ဒီတော့အမိတ်မနာခံကြဘူးအကြကြဒီလိုလှုပ်ကြရအောင်လို့ကျင်စိုးနားကိုတတ်ပြောလိုက်တယ်အေးကောင်းတယ်ဆက်လုပ်အရင်ကအမိတ်နာခံမှုနဲ့ပတ်သက်ပြီးဤတုံးပါဆိုရင်ပြောတဲ့အတိုင်းတတုံးပဲပါတဲ့သူတွေကိုမြှောက်စားထားတာမလုံလောက်တော့ဘူးမင်းပြောတယ်လို့လုံမှဖြစ်တော်မယ်မဲလုံးကြံကတခြားတော့မဟုတ်ဘူးဤတုံးဆိုတတုံးထဲပါတဲ့သူတွေတဲကမှတဝက်ရအောင်ပြန်သွင်းလို့အမိတ်ပေးရင်မရမကပြန်သွင်းကြသူတွေကိုမှအပွင့်အခက်ကြီးကြီးနေရာကောင်းကောင်းရွေးချယ်ပေးဖို့ပါဟုတ်တယ်လေအခုနေကအဲ့ဒီလောက်အမိတ်နာခံတတ်အောင်ပုံစံသွင်းထားမှတော်ယုံကြမှာအဲ့ဒီလိုအမိတ်နာခံမှုကောင်းသူတွေကိုပဲလူယုံမွေးထားရမယ်ဒါမှစိတ်ချရမှာဒါပေမဲ့မဲလုံးရဲ့ဤတဝက်အကြံပေးပြီးနောက်ထပ်ဘာမှဆက်မပြောတာတော့ဘူးဘာကြောင့်လဲဆိုတော့ဝင်လာတဲ့ message ကိုဖတ်ပြီးကျင်စိုးမျက်နှာတွေးမရှိတော့သလိုဖြူဆုပ်သွားပြီးကြောက်လန့်တကြားနဲ့ပါဇက်ကတွတ်တွတ်နဲ့ဟိုရွတ်ဒီရွတ်လုံနေလို့ပါဘာဖြစ်တာလဲပပုတီဘောကြသွားပြီတဲ့တီဘောပါသွားပြီတဲ့ဩဒါများဆန်းလို့လို့ဘာပုရဲ့အဲ့ဒီလိုတမျိုးပြီးတမျိုးပါသွားတာအခုဆိုမျိုးပေါင်း80ကျော်သွားပြီလေကျွန်တော်ပြောသားပဲနေပြည်တော်ကိုပိုင်အုတ်ချုပ်ရေးဒေသနဲ့နေပြည်တော်အထူးဒေသဘာပုဘယ်နာမည်ကြိုက်တယ်လဲကြိုရွေးထားပါဆိုနောက်ဆိုရင်နေပြည်တော်ကွက်ကွက်လေးပဲကြံတော့မှာမင်းဘူးမသိဘာမသိပြောမနေနဲ့ဒီအတိုင်းဆိုငါအိမ်မက်ထဲကကြားခဲ့တဲ့အတန်တိုင်းဖြစ်တော်မယ်နဲ့တူတယ်မျက်နှာငယ်လေးနဲ့ပြောနေတဲ့ကျင်စိုးကိုကြည့်ပြီးမဲလုံးစိတ်ထဲဘပူကအယူသီးတော့အိမ်မက်ထဲကလိုဖြစ်တော်မယ်ဆိုပြီးကြောက်ကြောက်လန့်လန့်ဖြစ်သွားတဲ့ပုံပဲမေးတော့ကြည့်ရအောင်မယ်လို့တွေးလိုက်တယ်။အ ိမ်မက်ထဲမှာဘာများကြားခဲ့ရလို့လဲပပူရဲ့ရင်တုံပန်းတုံဖြစ်နေပုံရတဲ့ကျင်ဆိုးခမားမဲလုံးမီးကိုချက်ချင်းမဖြေနိုင်သေးပဲရေတစ်ခွက်ကိုအငမ်းမရတောက်လိုက်တယ်။ပြီးတော့မှခဏနာရင်ဇောချွေးပြန်နေတဲ့မျက်နှာကိုတ िश ူးစနဲ့အသာတုပ်ပြီးလေတံတိုးတိုးလေးနဲ့ပြန်ပြောလိုက်တာကတီဘောပါရင်တောက်ပူသေးပြီတဲ့။တော်လန်သူပေါင်းဘင်းရန်ကင်းကြပါစေကျွန်တော်တို့လည်းနှူးပါ
วิดีโอ NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းရေးတိဂိတအစီအစဉ်မှာစလိုင်းထန်ကင်းရေးတာပြီးချမ်းမြေညိုတီဆူထားတဲ့ Federal Banking တစ်စီတို့လိုအမည်ရတဲ့တော်လိုင်းရေးတိဂိတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Re to ka
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအနောက်ပိုးကရင်ဘာသာနဲ့နတ်ရင်နှွေးမေကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကိုဖာကမ္လာတဲ့ဖေရဖြစ်ပါအန်ယူဂျီလန်ခရုလက်ပါမူနီမူမူကိုကနေတော့ဦးနိုင်ရဘုဒ္ဓဖောက်ထံမူကနီတမ်ပယ်ဒရာလန်စပရလက်ပါနော်လို့ပါရကဒုဖောက်ထံစပရလက်ပါရောနော်ငွေရနိုင်ရင်မြင်မီနော်လို့စပရအခန့်ထိတ်ကြွေနော်အန်ယူဂျီပဒိုပါဆန်လက်ရှာအခွင့်ရခက်ဆက်ကောက်ခန်းတူဦးအောင်မျိုးမီနဲ့အီတလီတီခန့်ယောမဝိဖာပယန်းစကိုင်းစဝါဖောလက်ပါဒါဟွလန်နော်ဂိုင်ပူပါတရားထာနော်လို့ဒက်စတာဟွလန်မူဖာအီတလီအပါတောက်ခုလန်နဲ့တိခန့်ထမရပဒုံတော့နောက်ပလမနိစရင်တုတ်ခေါင်းဆက်တခွားကအတူမူကြီးဖပိတ်ခေါရှာကိုင်မူကြီးစပိတ်တစ်တုတ်ထန်စူဝန်တဖာတဲ့ဦးတနို့တို့အကိုင်မူကြီးစခုတော်မှာဆက်တဖာတော့ပါလက်အကိုင်ထန်တဖာအိုက်တို့တရားတဖာတော့တောက်ပလဝိဒန်တော့ဂိုင်လုတ်ပောက်ထန်ချဝိဒန်တော့အောက်လက်ထရဲ့ခန့်ရိုင်းလနဲ့ခန့်ပြဲတိခန့်ဖက်ဒရယ်ဒီမိုကရေစီရှာခွင့်ရစတုတ်ဆက်ဖန်ခိုလန်နန္ဒဝိအလန်တော့ပါဟုတ်လန်ဆက်ရောစိတ်ကိုစစ်တာပါလေကဆက်ပါဟုတ်လန်ချက်ကခံပါကပကထန်တိုင်းဝင်တော့ဟဲ့ပူပါတရားထာနော်စပရနီဝေကရွေနော်စားထန်လန်လောက်ထုပ်ွက်နီးစီနော်ကောင်ကျုတ်ထအလန့်လက်ဘုဒ္ဓလင်ဝိတောင်တုတ်ဖူလဖာရောဟုတ်လန်ခွေရေလဖာလက်မီနော်ကောင်ခမလက်စီကလည်းအကင်မာလန်ဖိတ်တော်စစ်ဖောက်ထဝီလက်တဝံဖော်နော်ကပတိယာပါနော်နောက်ထုပ်ွက်ကစီမီတန်တော့စီပါတဝံကစီဟုတ်တန်တော့ကျဲတိချောင်းတဝံအော်တလန်တာကောင်လောက်ထုပ်ကစီခွေးတန်တော့မာရောက်ထရေဖြူနီယာပြည်နေတာပါယုဖြစ်တီထခမလက်ညီယာနဲ့ကွမ်လန်ဆိုင်ချဝေအစွာတော့ gait လက်ဝမ်းဖူလဖာတော့စိတ်ချဝေလို့ငွေလက်စမတီမနမဆာဆက်ရောကောင် last timber ကို PTF လဖာတော့နှုတ်နှမ်းတုတ်ဆက်ဖန်းခိုကောင်ခုတော်မှာပူယုတူနောကပတိယာမှာလို့စပရတဝေကရင်တော့ဖောက်စုခန့်တော်မြဝရီဝေဘလက်ဒိုတဝန်အနိုင်ကကင်းနဲ့တဒူဖာတုတ်ခေါဆတ်တုတ်ဖူလဖာဆိုင်ဖူလလောက်ထုတ်ပနီစီနော့အကြောင်းစပုံးထန်ဆုတ်ကောက်ဖူလဖာနော့နှုတ်လမ်းမှာပလန်ဝိတာနော့ကပတိယာပါလဲကိုဘရာကောလန်2ဝင်းဒိုတုတ်ဖောက်အောင်နော်တုတ်ခေါဆတ်တုတ်ဖူလဖာရောကမဲ့ထိုင်တုတ်တာလဲတိပော့ဘိုတုံမူလန်နော့ကစပုံးထန်ပဒူဖူဖာနော့စိတ်ချဝင်လို့လောက်ထုတ်ပကစီမီတန်အကောင်ခွဲ့အိုမြဝတီဝိတောင်နီကီကော့တဝန်နဲ့ဆွေတော်ကုံးစုခါမလို့အလန့်ရောခင်းနလေးတဲ့စုခေါဖူလဖာနော်မာနေတင်းဝင်တော့ကပတိရပါနော်စပရတခိုက်ထုတ်ကြွေးနော်ဖုစုခဏဖောဖုစုဖူလဖာနော်ထုဆံမာလာမာဖန်တိုနီပါစပုတ်ထန်ခပောင်းရဲ့ပါလဖာနော်ဟဲ့နောက်ထုတ်ပနီစီဖယ်ကိုပရာတုတ်ဖောက်တုတ်ထိုင်းဖန်တနိုတုတ်ဖောက်ထန်ချဝိတာနော်ဘူဝိုင်လဖာလက်တဆဲစခဒက်စ်ထတဲ့ထတာစဒုဂန်လခွေရောကြောင်းခံဖောင်းတော့ကောပရာဟုတန်လပါဗီနိုအစစ်ဆောင်လပါဂျက်စတစ်ရှိုးရာဘလူးဖို့ဒေါ်လပါအဝူလန်တာရရှုဖုံကဦးနိုင်ရစီကထိုင်ဝတာလဝိဖယုံတော့ gait စိတ်ချဝေလို့ဖိုးစုခန့်တော်မြောက်ရီဝေလီခီလီကိကောဝေတန်နိုင်တုတ်ခေါင်းဆာအမြောက်ကုန်းကိုဝေလဲဆွဲတော်ဖြူဟာကုန်းရောနောက်ထုတ်ပကစီမီတန်တကောင်ထုံတော့ဖိုးစုအဖူကောက်ခင်ယူတဲ့ကောပရာခွန်လပါစုကောင်ကမနဲ့တင်းဝိတာတော့ gait ပတိယမှာလို့ဘုကုနီချက်ဖော်ဒရာနစပရပါယဝန္ဒဟွေရောဘုကခမက်လက်ဖိခဲ့ဖိပါအန်ယူချင်းလောက်ခလူလပါမကဘာမရှိကိုကလည်းလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင်Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။